တင်းတင်းနဲ့မြောက်ရီမျိုးကအွန်လိုင်းလင်းလင်းခိုင်းမှာအထမအလုပ်ခိုင်းစီတာခံနေရတဲ့မော်ရီကိုနိုင်ငံသား12ယောက်ကိုဇူလိုင်5ရက်နေ့မှာကယ်တင်နိုင်ခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။သူတို့အားလုံးဟာမြောက်ရီမျိုးကတရုတ်နိုင်ငံသားတွေစီးကျက်ပြီးလုပ်ကင်နေတဲ့အွန်လိုင်းလင်းလင်းခိုင်းတွေမှာအထမခိုင်းစီတာကိုခံနေရတာဖြစ်ပြီးသူတို့လွတ်မြောက်ဖို့ထိုင်းနဲ့မော်ရီကိုတန်ယုံတာဝန်ရှိသူတွေပူးပေါင်းပြီးလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်။ဒီလွတ်မြောက်လာတဲ့မော်ရီကိုနိုင်ငံသားတွေဟာနှိမ့်ဆက်နှိမ့်မှုခံထားရပြီးမျက်နှာနဲ့လက်တွေမှာတော့ဒဏ်ရာတွေတွေ့ရတယ်လို့ထိုင်းနေကြာဆောင်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ကျေဆဲလာတဲ့ဒီမော်ရီကိုနိုင်ငံသားအားလုံးကိုမဲဆောက်လူမှုကြီးကြပ်ရေးဌာနကိုပို့ဆောင်ခဲ့တယ်လို့အဲ့ဒီကမှတဆင့်သူတို့ကိုဖွံ့ဖြိုးရေးနဲ့လုံခြုံရေးဆိုင်ရာစောင့်ရှောက်ရေးအဖွဲ့ကိုလွှဲပြောင်းပေးပြီးလူကုန်ကူးတာနဲ့အထမခိုင်းစေတာခံရမှုရှိမရှိထပ်ပြီးဆစ်ဆဲနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဘက်ကအွန်လိုင်း call center ဂိုင်းမှာအတင်းကျပ်အခိုင်းအစီခံနေရတဲ့မော်ရီကိုနိုင်ငံသားက150လောက်ရှိနေတယ်လို့ထိုင်းသတ်တော်မှ9 Resiman ကပြောပါတယ်။